မြန်မာနိုင်ငံမှာအခုရက်ပိုင်း73စီကိုကုမ္ပဏီကြီးတွေစီကနေလို့တလောက်ဝယ်လို့မရတော့တဲ့အတွက်မန္တလေးတိုင်းအပါအဝင်မြို့နယ်အများစုမှာလောင်စာဆီဈေးတွေတက်နေပြီးတချို့ဆိုင်တွေမှာလက်ကျန်စီပြတ်မတော့အောင်ထိမ့်ပြီးရောင်းချနေရတယ်လို့73စီရောင်းချတဲ့လုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညိုဦးကတင်ပြပေးမှာပါခင်ဗျာ။
ဒီဇယ်ဓာတ်ဆီတပိပါကိုတလအတွင်းကြက်3သိန်းလောက်ဈေးတက်သွားတယ်လို့ပဲစီတင်သင်းနဲ့ပြည်တွင်းကကုမ္ပဏီကြီးတွေစီကနေပြီးတော့လူတလောက်ဝယ်လို့မရတဲ့အခြေအနေတွေကြောင့်နေမျိုးတချို့ကလက်လီဆိုင်တွေမှာ73စီပြက်လက်မှုတွေဖြစ်နေပါတယ်ဓာတ်ဆီဒီဇယ်ဈေးဆိုင်မှာအယောင်မပြက်လက်အောင်လို့နေရာစုံကနေပြီးတော့ရရနီးနဲ့ဝယ်ယူရောင်းချနေရတယ်လို့ကောလင်းမျိုးက73စီဆိုင်ပိုင်ရှင်တူက view ကိုပြောပါတယ်အ
ဲညီမတို့ကနေရာစုံကနေပြီးတော့ဘာမှတနေရာနဲ့ဆိုင်မရအောင်ဟုတ်တယ်ပြက်ပြက်တယ်မဟုတ်လို့တလောက်မရအောင်ကျွန်တော်ခက်တော့ခက်ချဲရပါတော့အဲ့လိုမျိုးလောင်းတာဟုတ်တော့နိုင်တူပရီမီယံကြလဲလို့တော့ထုတ်မရအောင်နည်းနည်းပါပါပဲဝယ်လို့ရတယ်ဒီကအတက်ဖက်ပဲရအောင်နော်ဒီထက်တော့ပိုမတက်သေးဘူးဒီကဒလာဆက်ဆိုင်တော့ဈေးတက်တာတော့တော်တော်တောက်သွားတယ်ဒီလိုနဲ့သိမ်းဖို့ပဲဖြစ်အောင်
ပြည်ပကနေပြီးတော့73စီတင်သွင်းတဲ့ကုမ္ပဏီကြီးတွေကလည်းသူတို့လက်ထက်မှာစီလက်ကြံညော်နေနေတဲ့အတွက်တဆင့်ဝယ်ယူတဲ့လက်ကားအစီအစဉ်တွေကိုလို့တော့မပေးနိုင်တာလို့လုပ်ငန်းရှင်တို့ကပြောပါတယ်ဒီကစားနဲ့ပတ်သက်ပြီးတော့မေးမြန်းမှုအတွက်မြန်မာနိုင်ငံ73စီတင်သွင်းရောင်းချရေးအသင်းကတောင်းရှိသူကို VOE ကဆက်သွယ်ခဲ့ပေမဲ့မေးမြန်းခွင့်မရခဲ့ပါဘူး။မန်လေးက73စီလက်ကားဆိုင်ရှင်တူကတော့ဒီရက်ပိုင်းအတွင်းစီပြက်လက်သွားတဲ့လက်လီလက်ကားဆိုင်တချို့ရှိတယ်လို့ VOE ကိုပြောပါတယ
်။စီရခါလေးပြက်သွားတဲ့အချိန်ကြီးကိုပို့ပြီးရေးရက်သွားတာ။အဲကိုလည်းမြန်မာစီရသူကသူ့လောက်ပဲလေ။ဟောဖြစ်နိုင်တာလို့လက်ကားရတာမပေးနိုင်တော့အဲ့လိုချင်းချင်းဖြစ်သွားတယ်ပေါ့နော
်။ရခိုင်ပြည်နယ်စစ်တွေမြို့က73စီရောင်းဆိုင်တွေမှာတော့ဒီဇယ်စီတွေအယောင်ရက်ထားတယ်လို့မြို့ကနေကပြောပါတယ်။73စီကလူတလောက်ဝယ်လို့မရတယ်လို့ဈေးကလည်းတပိပါကိုကြက်သသိန်းလောက်တက်သွားတဲ့အတွက်လုပ်ငန်းရှင်တွေအတွက်ဈေးတွေပိုလာပါတယ်။ငါးဖက်စစ်လီဒဇင်ဟာတလောက်ကိုဒီဇယ်ပိပါအလုံးကြီး100လောက်သုံးရတဲ့အတွက်အထွေထွေကုန်ကျစရိတ်နဲ့ဆိုလို့ရှိရင်သိန်းရာနဲ့ချီပြီးတော့ဈေးတွေပိုလာတယ်လို့ပင်လယ်ငါးဖက်လုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမောင်မောင်စုကပြောပါတယ်။တက်ဆိုင်ဦးကြီးဌာနကနေပြီးတော့ short ဈေးနဲ့ရောင်းချပြီးတဲ့73စီနဲ့မလောင်းရတဲ့အခြေအနေမျိုးမှာပြင်ပကနေပြီးတော့ဈေးကြီးပြီးတော့ဝယ်သုံးနေရတယ်လို့လည်းသူက view ကိုပြောပြပါတယ်။
ဟိုကြီးကနားနေပြီးတော့သူတို့ဈေးကြီးပြီးရလားလောက်တော့တခုလေတော့ပြီးရအခုတခါပြန်ပြီးတော့သုံးသိန်းကြီးသွားတော့ပြန်ဖြစ်လာတယ်ပြီးပါဘူး။ကျွန်တော်တို့ကခဏလေးဝယ်ပြီးကြည့်တယ်ပြန်နေချင်းနေရတော့ကိုကျွန်တော်တို့ကိုယ့်ကိုယ်ဝယ်ပါဗျာ။ဟိုကုမ္ပဏီကတွဲနေပါပြီဝယ်နေတော့ပေါ့။ပေါ့ပြီပေါ့။ကိုစားမယ်ဘိုက်ကြက်ကဒီဈေးကြီးရဲ့ရောက်တော့ဟုတ်လား
။ဒီဇင်ဘာလ24ရက်နေ့ကတပိပါကို2,905,000ရှိတဲ့ premium diesel ကအခုဇန်နဝါရီလ24ရက်မှာတော့တပိပါကို3,608,000ပေါက်ဈေးရှိပါတယ်။ Octane 92တပိပါကို3,300ဝန်းကျင်ရှိပြီးတော့ Octane 95ကတော့တပိပါကို3,400ကျပ်ဝန်းကျင်ရှိပါတယ်။စီးပွားကူးစက်ဌာနနဲ့73စီတင်တွင်းရောင်းချတဲ့အတင်းတို့ပူးပေါင်းပြီးတော့ diesel ကိုပေါက်ဈေးထက်300ကျပ်လျှော့ပြီးတော့အထူးလျှော့ဈေးနဲ့ရောင်းချပေးနေတယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံအနှံ့ဆိုင်ပေါင်း200နီးပါးမှရောင်းချပေးနေတယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လက်ဆိုင်တွေမှာသွားဝယ်လို့ရှိရင်လက်တွေ့ဝယ်လို့မရတဲ့ခက်ခဲတွေရှိတယ်လို့ရန်ကုန်ရင်မောင်းတချို့ကပြောပါတယ်။ဒီဇယ်စီဈေးနှုန်းတွေမတက်အောင်လို့တော့စစ်ကောင်စီဘက်ကကြိုးစားဆောင်ရွက်နေပါတယ်လို့တော့ပြောကြားထားပါတယ်ခင်ဗျာ။